Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရက်2015ခုနှစ်ဖေဖော်ဝါရီလ5ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းရေးဆွေးနွေးဖို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကီယက်မြို့ကိုဒီကနေ့ပဲရောက်သွားတယ်လို့ပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေလည်းသွားကြမှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမှာလေရင်ပစ်ချက်ရာကတည်ဆုံးသူစုစုပေါင်းအခုဆိုရင် 30 ကျော်သွားပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့နားလောင်နေတည်ကြီးညာပြပါပါ
။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးတောင်တွင်းကြီးမြို့နယ်တွေကိုဝင်ရောက်နေတဲ့ကြောင်သားတပိတ်ရဲ့ပင်မစစ်ကြောင်းမှဒေတာကန်တွေရဲ့ထောက်ခံမှုနဲ့အတူ ARR တိုင်းတွင်းကတပိတ်စစ်ကြောင်းမှရောဒေတာကန်မိဘပြည်သူတွေရဲ့ထောက်ခံမှုအခြေအနေကိုအခုလိုနားဆင်နိုင်ပါတယ်။
ဒီအတိုင်းဒေတာကြီးသူ့အဖွဲ့ကလုံးဝနေခေါ်ပြောတာအဲဒီမှာမိဘတွေအမိနဲ့တော့ဟိုအဆွေးနဲ့ကိုထောက်ခံတယ်ကျွန်တော်အခုဒီကျောင်းသားတွေ
တပိတ်စစ်ကြောင်းမှာပါဝင်ကူညီနေတဲ့ဦးအောင်မြင့်မှာနိုင်ငံတကာသတင်းတွေပြပြချင်းနားဆင်နိုင်ကြပါလေရှင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးရန်တရာပြုပြင်ရေးမှာအခက်အခဲစိန်ခေါ်မှုတွေအများကြီးရှိတယ်ဆိုတဲ့သုံးသပ်ချက်တစ်ခုနဲ့အတူနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်မှာတော့သမ္မတအိုဘားမားကအမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်အစိုးပြုခံရသူမစ္စတာအက်စ်တွန်ကာတာကယူကရိန်းနဲ့ဂျော်ဒန်နိုင်ငံတွေကိုစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချရေးထောက်ခံခဲ့တာဘာကြောင့်လဲဆိုတာကိုလည်းသိကြရမှာပါဒီလိုသတင်းလွှာတွေကိုမထုတ်လွှင့်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြညာပေးပါမယ်ရှင်
ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကီယက်မြို့တော်ကိုဒီကနေ့ပဲရောက်ရှိသွားတဲ့အချိန်ထဲမှာပဲငင်းချိုင်းကမ်းလှမ်းချက်တတိယအတွက်ဆွေးနွေးဖို့ပြင်သစ်နဲ့ဂျာမနီနိုင်ငံကခေါင်းဆောင်တွေနဲ့ယူကရိန်းနိုင်ငံကိုသွားမှာဖြစ်တဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီရဲ့ခီးစဉ်မှတာမီမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသူတွက်တန်ရုပ်ပရိဖတ်တီရဲ့တန်ခံရသူအရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်ဒေါ်လာ16.4 သန်းထောက်ပံ့မှာဖြစ်တဲ့အကြောင်းကြေညာထားတာပါ။American နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်အဓိကကျတဲ့စစ်လက်နက်တွေထောက်ပံ့ကူညီစဉ်းစားသွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနအစိုးရရရှိသူကပြောဆိုခဲ့ပေမဲ့ပေးအပ်မဲ့ပစ္စည်းတွေကို3နိုင်လောက်အောင်ယူကရိန်းတပ်တွေကိုလေ့ကျင့်သင်တန်းပေးထားရလားဆိုတော့စိုးရိမ်မှုတွေလည်းရှိနေတယ်လို့ပြောပါရယ်ယူကရိန်းရေးမှာရုရှားနိုင်ငံကထပ်မံဆွတ်ဖက်လာမယ်ဆိုရင်နောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ရေးဥရောပကမဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့လည်းပြောပါရယ်ကုလချပုံကံမှုတွေအဆုံးသတ်နိုင်မှုယူရပြီးပြည်ရဲ့ဒရင်ပတ်တဲ့ဆွေးနွေးမှုတွေပြပြခဲ့ပြီးတဲ့နောက်မှာတော့တိုက်ပွဲတွေလည်းပြန်လည်ကြီးထွားလာနေပါတယ်။ပြင်သစ်သမ္မတဖရန်ဆွာအူလန်းကတော့ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အတူယူကရိန်းနိုင်ငံကိုတွားရောက်ပြီးငင်းချမ်းရေးအတွက်ကမ်းလှမ်းချက်တစ်တရက်ကိုတင်ပြမယ်လို့ပြောဆိုခဲ့တာပါ။ပြင်သစ်သမ္မတနဲ့ဂျာမနီဝန်ကြီးချုပ်တို့ယူကရိန်းသမ္မတနဲ့ဒီကနေ့တွေ့ဆုံပြီးရင်တော့ရုရှားကောင်းဆောင်တွေနဲ့တွေ့ဆုံဖို့မော်စကိုမြို့ကိုခရီးဆက်မယ်လို့လည်းပြင်သစ်သမ္မတကပြောပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနဲ့ဆက်မှာရုရှားနိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကနေကာဝယ်နိုင်မဲ့အစီအစဉ်တွေကိုတွမစ်ဆောင်ရွက်သွားမယ့်အကြောင်းမြောက်အတ္တန္တိစစ်စာချုပ်ဖွဲ့ NATO တွင်းရင်းမှုချုပ် Jens Stoltenberg ကဒီနေ့မှာပဲ Belgium နိုင်ငံဘရက်ဆဲမြို့မှာပြောဆိုခဲ့တာပါ NATO ဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာလည်းကာကွယ်ရေးအတွက် Ukraine နိုင်ငံကာကွယ်ရေးအတွက်တပ်ရင်းရာကို13,000ကနေ3,000ထိတွမစ်ရေးဆွေးနွေးခဲ့တယ်လို့ပြောပါတယ် NATO ဖွဲ့အနေနဲ့ Prepcat တွေကိုမြန်မြန်ဆန်ဆန်တုံ့ပြန်နိုင်မဲ့အထူးတပ်ဖွဲ့အစ်တစ်ခုကိုလည်းအင်အား9,000လောက်နဲ့ဖွဲ့စည်းသွားဖို့သဘောတူညီမှုရရှိအောင်ရရှိလိမ့်မယ်လို့လည်းNATO တွင်းရင်းမှုချုပ် Jens Stoltenberg ကပြောဆိုသွားခဲ့ပါတယ်
။ဂျော်ဒန်တိုက်လေယာဉ်မှုကိုတပ်ဖြတ်လိုက်တဲ့ IS သွေးကြွားတွေကိုချိန်မုံတဲ့နေရာမှာ82လှုပ်ဆောင်သွားဖို့ဂျော်ဒန်ဘီယန်အဗ်ဒူလာကအတိတ်ထံပြီးပြောကြားလိုက်ပါတယ်။ဂျော်ဒန်တိုက်လေယာဉ်မှု Mut El Kasiba ကို IS သွေးကြွားတွေတပ်ဖြတ်လိုက်တာကိုနိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းရှုံချနေတဲ့အချိန်မှာပဲဂျော်ဒန်အာနာပိုင်တွေကလည်းသူတို့ဖမ်းမိထားတဲ့စစ်သွေးကြွားတွေထက်ကအီရတ်အကျဉ်းသား2ဦးကိုကွပ်မြစ်ခဲ့ပါတယ်။တဦးကအသေးခံပုံးခွဲဖို့ကြိုးစားပေမဲ့အဲ့ဒီတုန်းကအသက်မသေးကြံခဲ့တဲ့ Sajida El Shiari ဖြစ်ပြီးနောက်တဦးကတော့ Al Qaeda CIA လို့ရှာသူ Ziad El Kaboli ဖြစ်ပါတယ်။ Washington ကိုလည်းပတ်ရောက်နေတဲ့ဘီယန်အဗ်ဒူကလည်းဒီအခမ်းအနားကိုတက်ရောက်ဖို့အတွက်သူခရီးစဉ်ကိုရွှေ့လျော့လိုက်ပါတယ်။ Jordan အစိုးရပြောခွင့်ရသူကတော့ ISIL စစ်သွေးကြွားတွေကိုတက်ခတ်ချေမှုန်းဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပိုးပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ IS Islamic စစ်သွေးကြွားအဖွဲ့က အယ်ရီဆာဝီကိုအကျဉ်းသားအလဲလဲနဲ့ပြန်လွတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ဂျော်ဒန်တိုက်လေရင်မူအသက်ရှင်လျက်ရှိနေတာကိုတက်တေဖျက်ဖို့ဂျော်ဒန်ဖက်ကတောင်းဆိုခဲ့တာပါအင်္ဂါနေ့မှာတော့လောင်အိမ်ထဲကလေရင်မူကိုမိရှို့တတ်တဲ့ဗီဒီယိုအွန်လိုင်းမှာပြန်နိုင်ခဲ့ပါတယ်ဒီဗီဒီယိုဟာအတုလုပ်ပြီးရိုက်ထားတာမဖြစ်နိုင်ဘူးလို့အမေရိကန်ထောက်လိုင်းရေးတွေကသုံးသပ်ပါတယ်ဂျော်ဒန်နိုင်ငံဖက်ကတော့လေရင်မူကိုလွန်ခဲ့တဲ့တလလောက်ကတက်ပြတ်ခဲ့တာလို့ပြောပါတယ်ရှင
်နိုင်ဂျီးရီးယားစစ်သွေးကြွဖွဲ့ဘိုကိုဟာရမ်နဲ့နိုင်ငံစုံကစစ်တပ်တွေနေဆက်ဖြတ်ကျော်တိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲဒီကနေ့မှာတော့ကင်မရွန်နိုင်ငံမြောက်ပိုင်းမှာစစ်သွေးကြွတွေကလူအများအများကိုတပ်ဖြတ်ခဲ့တယ်လို့အစိုးရတာဝန်ရှိသူကပြောပါတယ်။အင်အား800လောက်ရှိတဲ့စစ်သွေးကြွတွေကခရီးရန်ဖျားကြောင်းနေဗလီရွာတွေကိုမီးတင်ရှို့ပြီးကင်မရွန်စစ်တပ်နဲ့တိုက်ခတ်နေတဲ့စစ်သွေးကြွအဖွဲ့မှပူးပေါင်းမှုလက်မခံတဲ့သူတွေကိုလည်းတပ်ဖြတ်ခဲ့တဲ့အကြောင်းကင်မရွန်အစိုးရရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးအိုက်ဆာချီရိုမှဘာကာတွေကပြောဆိုခဲ့တာပါ။စစ်သွေးကြွတွေကနိုင်ဂျီးရီးယားနိုင်ငံတွေကဂမ်ဘာရူမြို့မှာချက်တက်ဖွဲ့တွေနဲ့တက်ပွဲတွေဖြစ်ပွားပြီးဖိုတိုကိုမျိုးကိုဝင်ရောက်တက်ခတ်ခဲ့တယ်လို့လည်းပြောပါတယ်တက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးစစ်သွေးကြွ50လောက်တည်ဆုံးခဲ့တယ်လို့ကင်မရွန်စစ်တပ်ကလက်နက်ခဲယမ်းအမြောက်များကိုသိမ်းဆည်းရမိခဲ့အကြောင်းလည်းပြောပါတယ်ဒီနောက်မှာတော့စစ်သွေးကြွတွေကဖိုတိုကိုမျိုးကနေအနီးနားကျေးရွာတွေကိုထွက်ပြေးခဲ့တဲ့အတွက်ကင်မရွန်စစ်တပ်ကလက်လံတက်ခတ်ခဲ့ရတယ်လို့လည်းဆိုပါတယ်ဖိုတိုကိုမျိုးကိုဝင်ရောက်စီးနင်းပြီးလူ90လောက်ကိုတပ်ဖြတ်ခဲ့တဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုတော့ချက်နိုင်ငံရဲ့အကူအညီနဲ့ကင်မရွန်စစ်တပ်ကမနေ့တုန်းကပဲတိုက်ထုတ်ခဲ့တာပါအစ္စရေးနိုင်ငံထူထောင်မှုရည်မှန်းချက်နဲ့စစ်သွေးကြွတွေကတိုက်ခိုက်သိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ထိန်းချုပ်နိုင်မှုနိုင်ဂျီးရီးယားနိုင်ငံကိုနိုင်ငံစုံကဝိုင်းဝန်းကူညီနေရမှာချက်နိုင်ငံကအဓိကဥဆောင်ပါဝင်နေတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဒီလ14ရက်နေ့ချင်းပတ်မဲ့သမရရွေးကောက်ပွဲနဲ့နီကက်လာနေချိန်မှာပဲနိုင်ငံရှစ်မြောက်ဒေသမှာတိုက်ပွဲတွေလည်းကြီးထွားလာနေတာပါ။တိုက်ပွဲတွေကြောင့်လွန်ကျော်ရေးအတွက်စိုးရိမ်ပူပန်မှုတွေနဲ့အတူရွေးကောက်ပွဲကိုရွှေ့ဆိုင်းမှုတောင်းဆိုနေတာတွေကိုတော့နိုင်ဂျီးရီးယားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိလက်မခံသေးပါဘူး။
အီဘိုလာရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံ၃နိုင်ငံမှာပထမဆုံးအနေနဲ့အီဘိုလာရောဂါကူးစက်ခံရသူဦးရေတိုးလာပါတယ်။ပြည်ဆိုင်ရာကျန်းမာရေးအဖွဲ့အစည်း WHO ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းရောဂါကူးစက်ခံရသူပေါင်း124ယောက်ထပ်တွေ့တယ်လို့ဆိုပါတယ်။ဒီထဲမှာစီးရီးယားလီယွန်နိုင်ငံမှာအယောက်80ကူးစက်ခံရတာဖြစ်ပြီးဂီနီမှာ39ယောက်နဲ့လိုက်ဘေးရီးယားက9ယောက်ကူးစက်ခံရတာပါ။ရောဂါကူးစက်ခံရသူအရေအတွက်ကြားရတာသတင်းမှအတော်လေးကြာနေပြီဖြစ်တဲ့အတွက်ရောဂါပိုးကူးစက်ပြန့်ပွားမှုတွေအဆုံးသတ်သွားဖို့မျှော်လင့်မှုတွေတိုးလာစေပါရဲ့ရှင
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမ်းမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်ဝမ်ကျွန်းမှာခီးသည်တင်လင်းတည်စင်းပြည့်ချက်ရာကတည်ဆုံးသူအရေတွေ့ရာဒီကနေ့ထိဆိုရင်တော့31ယောက်ထိရှိသွားပြီးနောက်ထပ်လူပေါင်း12ယောက်ပျောက်ဆုံးနေစေဖြစ်တာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြပါတယ်။ Transasia လေကြောင်းလိုင်းကအင်ဂျင်နှလုံးတက်လေရန်ထိုင်ဝမ်ကျွန်းနဲ့မနီးမွေးမှာရှိတဲ့ကင်မန်ကျွန်းကိုဦးတည်ပြီးတိုက်ပင်မြို့တော်ဆောင်ရှန်လေစိတ်ကနေထွက်ခွာပြီးမကြာခင်မှာပဲပြည့်ကျသွားခဲ့တဲ့ဗီဒီယိုကိုတော့အင်တာနက်ပေါ်မှာတွေ့မြင်ခဲ့ကြရတာပါ။90ဒီဂရီလောက်ထိဆောင်းပြီးခက်နေနေပြန်တန်းလာတဲ့လေရင်ရဲ့ဘေဘက်တောင်ပန်းဟာတရားဒဇင်းနဲ့တရားပေါ်ကတက္ကစီဒဇင်းကိုပါတိုက်မိပြီးအနည်းနာကခီလုံးမြစ်ထဲကိုထိုးချသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်အာဏာပိုင်ကတော့မတော်တဆမှုအတွင်းကလေးငယ်တဦးပါဝင်လူ15ယောက်အသက်မသေလွတ်မြောက်ခဲ့တယ်လို့ပြောပါတယ်။ထိုင်ဝမ်လေကြောင်းဦးစီးဌာနရဲ့အကြီးအကဲလင်တိုင်မင်းကတော့အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လုပ်နေတော့မယ်လို့ပြောဆိုခဲ့တာပါ။ဒီကနေ့ထိဆိုရင်တော့လေရင်ပြည့်ရဲ့အမီးနဲ့ဥကောင်းပိုင်းတွေကိုရေထဲကဆက်တင်နိုင်ခဲ့ပြီးအင်ဂျင်နှလုံးစလုံးကိုလည်းပြန်တွေ့ထားပေမဲ့မြစ်ထဲမှာရေစည်းတန်နေတဲ့အတွက်ရေအောက်မှာနစ်မြုပ်နေတဲ့လေရင်ပြည့်ကိုဆယ်လို့မရသေးဘူးလို့လည်းပြောပါတယ်။ဂျပန်နိုင်ငံကကျိုတိုသတင်းဌာနကတော့ Transition လေကြောင်းလိုင်းရဲ့အင်ဂျင်နှလုံးတက် ATR-72 လေရင်ဟာပြန်တက်ကစားအချိန်မှာရှိသင့်တဲ့အချိန်မရပဲဖြစ်ခဲ့ရတာပြက်ကျခဲ့တာဖြစ်နိုင်တဲ့အကြောင်းထိုင်ဝမ်လေကြောင်းဦးစီးဌာနတာဝန်ရှိသူတူကိုကိုကားပြောဆိုခဲ့တာပါ။လေရင်ပြန်သမှုမှတ်တမ်းတင်ဆက်တဲ့အတန်းနဲ့မတန်းတင်ဆက် black box တွေကိုတော့ပြန်လည်ဆယ်ယူရရှိထားပြီးရာသီဥတုတသားရရရှိနေတဲ့အချိန်မှာပြက်ကျခဲ့တဲ့ဖြစ်ဖြစ်နဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေပြီလို့လည်းထိုင်ဝမ်အာဏာပိုင်ကပြောပါတယ်
ဖိလစ်ပိုင်တောင်ပိုင်းမင်တန်တို့ကျွန်းကပြီးခဲ့တဲ့လစစ်စင်ရေးအတွင်းစစ်သွေးကြွထိတ်တန့်တူကိုဖိလစ်ပိုင်ရဲကတုတ်တင်ခဲ့တယ်ဆိုရဲပြောဆိုမှုဟာမှန်ကန်ပွဲရှိတယ်လို့ရထားတဲ့ DNA အထောက်အထားကိုကိုးကားပြီးအမေရိကန်ဗဟိုစုံစမ်း6လမ်းရေးဘူရို FBI ကပြောပါရယ်ဇန်နဝါရီလ25ရက်နေ့ကဖိလစ်ပိုင်ရဲတပ်ဖွဲ့ရဲ့စစ်စင်စီးနင်းတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ ဇူကလ်ဖီဘင်ဟာတည်ဆုံခဲ့တယ်ဆိုတာကိုဖိလစ်ပိုင်တာဝန်ရှိသူတွေကအခိုင်အမာပြောဆိုခဲ့တာပါစစ်စင်ရေးကြောင်းရဲ့အရာရှိ44ဦးတည်ဆုံခဲ့တယ်လို့ဒေတာရင်တပုံတွေနဲ့လုံနေတဲ့ငင်းချိုင်းရေးလုပ်ငန်းတွေကိုလည်းထိခိုက်ခဲ့ရတာပါမာဝမ်လို့လူသိများတဲ့ဘင်ဟာဟာအရှေ့တောင်အာရှဒေသအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခံထားရတဲ့ဂျမတ်အစ္စလာမစ်အစိုးရအဖွဲ့ဝင်တဦးဖြစ်ပါတယ်2002ခုနှစ်အင်ဒိုနီးရှားဘာလီကျွန်းကနိုင်ငံကလပ်ပုံခွဲမှုတွေနဲ့ဖိလစ်ပိုင်နိုင်ငံတွင်အခြားတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံရပြီး FBI ကအလို့အရှိဆုံးသူတဦးလည်းဖြစ်ပါတယ်ဖိလစ်ပိုင်အာနာပိုင်တွေစီးနှင်းမှုအတွင်းတင်စီရထားတဲ့ DNA အထောက်အထားတွေနဲ့ဘင်ဟာရဲ့ဆွေမျိုးတဦးတို့ရဲ့ DNA အတော့ကိုနှိဆက်တူညီပုံရတယ်လို့ FBI ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့လို့ဒါဟာဘင်ဟာဟုတ်မဟုတ်ဆိုတာကိုတော့ FBI ကအတိအကျပြောလိုက်တာတော့မဟုတ်ပါဘူးသေဆုံးသူရဲ့ DNA အထောက်အထားအရဖိလစ်ပိုင်အာနာပိုင်တွေပြောဆိုတာကိုသူတို့တွေ့ရှိချက်အရထောက်ခံနိုင်တယ်လို့យေတာထားတာပါရှင
်အချင်းနိုင်ငံကအချင်းထောင်နဲ့မှတနည်းကြော်ကြာဖန်ဆီးခံခဲ့ရပြီးတဲ့နောက်နေရာချင်းကိုပြန်လဲပို့ဆောင်ခံခဲ့ရတဲ့ဩစတြေးလျနိုင်ငံကနာတရင်တော့ပီတာခရစ်စာဒင်းတော့ဘွားနဲ့ပဲဆက်ပြီးအလုပ်လုပ်ချင်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဇာတိဘရစ်ဘိန်းမျိုးကိုမှပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုခဲ့တာပါ။သူ့ရဲ့လုံဖို့ကံပြန်နှစ်ဦးအချင်းနိုင်ငံကအချင်းထောင်ထဲမှာဆက်လက်ရှိနေတဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်ကောင်းဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့နှက်လောင်တို့ကြီးညာပေးသွားခဲ့ကြတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုရဲ့ Dialogue ထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင် VOA American တန်ရဲ့ကြာသပတင်းညနေခင်းဇက်တိုက်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာအရင်ဆုံးအမျိုးသားပညာရေးဥပဒေကိုကန့်ကွက်နေတဲ့တပိတ်စစ်ကြောင်းခီးစဉ်နဲ့ဒေသခံတွေရဲ့ပါဝင်မှုအခြေအနေကိုပြောပြပေးသွားပါမယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ចောင်းသားសន្តပြឈីတဲ့နေရာလမ်းတစ်လျှောက်ကမြို့အတော်များများမှာဒေသခံမြို့ခံပြည်သူတွေကចောင်းသားတွေကိုလူလူလာလာကြိုဆိုထောက်ခံနေကြပါတယ်။အေယော်ရီတိုင်းဘက်ကឈីတဲ့សន្តပြနေတဲ့ចောင်းသားမိဘတချို့ကိုအာဏာပိုင်တွေကဖိအားပေးမှုတွေရှိနေပေမဲ့ပညာရေးဥပဒေကန့်ကွက်မှုကိုမိဘတချို့ကိုယ်တိုင်ကလူလူလာလာထောက်ခံနေတာကိုတွေ့နေရတာပါ။ဒီအခြေအနေကိုစုံစမ်းမေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတပိတ်စစ်ကြောင်းတွေကမန္တလေးကျောက်ဆယ်မြင်းညံတောင်သာကျောက်ပရောင်း6ရေနံကျောင်းမကွေးစားတဲ့နေရာတွေစီကိုချီတက်နေတဲ့တပိတ်စစ်ကြောင်းကတော့တောင်တွင်းကြီးမြို့ကိုရောက်ရှိလာနေပြီးဒေသခံတွေရဲ့ထောက်ခံအားပေးမှုတွေရနေပါဗျ။ပြီးခဲ့တဲ့ရက်ကမှခရီးရှည်ချီတက်ပွဲစတင်ခဲ့တဲ့ ARD တပိတ်စစ်ကြောင်းမှာပါတဲ့ကျောင်းသားမိဘတွေကိုတော့တိုင်းဒေသကြီးအစိုးရဖွဲ့ကတွေ့ဆုံခဲ့ပြီးတပိတ်မှာပါတဲ့ကျောင်းသားတွေကိုမိဘတွေအနေနဲ့ပြန်လည်ခေါ်ယူဖို့အတွက်ပြောဆိုခဲ့ကြောင်းတပိတ်စစ်ကြောင်းမှာပါတဲ့ဆယ်တန်းကျောင်းသူမတ်ချောစုဆန်ကဆိုပါတယ်
။ဟိုဗါလဲချောစုဆန်ဟိုတဲ့ဒီပွဲမှာပေါ့နော်မပါသေးဘူးပေါ့နော်အဲ့ဒါကြောင့်သမီးကိုပြန်ခေါ်သေးနေတာပါ။မိကတော့သမီးတဘောပေါ့နော်။ဟိုခွင့်ပြုတယ်မိကလည်းပပလည်းခွင့်ပြုတယ်လေပပဒီပွဲမှာလည်းပပလည်းလိုက်တယ်အဲ့ဒါကြောင့်အဲ့ဒါကြောင့်မ
တိုင်းဒေသကြီးအစိုးရအဖွဲ့ကပြန်လည်ခေါ်ယူဖို့အတွက်ပြောဆိုနေပေမဲ့ ARD စစ်ကြောင်းမှာပါတဲ့ကျောင်းသားတွေနဲ့ပတ်သက်လို့မိဘတွေကိုယ်တိုင်လာရောက်အနှံ့ကြတာဖြစ်ကြောင်းတပိတ်စစ်ကြောင်းမှာပါတဲ့ဝင်းရံအင်အားစုကဥအောင်မြင့်ကအခုလိုပြောပါတယ်
။ ARD တိုင်းဒေသကြီးအစိုးရအဖွဲ့ကလုံးဝနေခေါ်ပြောတာ။အဲဒီမှာမိဘတွေအမိနဲ့တော့ဟိုအဆင်းမဲ့ကိုထောက်ခံနေကြတယ်။အခုဒီကျောင်းသားတွေလေကျွန်တော်တို့ဒီဘေးစစ်ကြောင်းဆိုရင်မိဘတွေကိုယ်တိုင်လာဖို့ရတယ်ရှိတယ်ဟုတ်ကဲ့
မုံရမျိုးကနေထွက်လာတဲ့တပိတ်မှလည်းအထက်တန်းအဆင့်အလယ်တန်းအဆင့်ကျောင်းသားတွေပါဝင်နေတယ်လို့မကွေးတိုင်းဘက်ကိုရောက်နေတဲ့တပိတ်စစ်ကြောင်းမှလည်းရောက်ရှိရာဒေသအလိုက်အထက်တန်းကျောင်းသားကျောင်းသူလေးတွေရဲ့ပူးပေါင်းပါဝင်လာတာတွေကိုတွေ့ရပါတယ်အေရီတပိတ်စစ်ကြောင်းမှာပါတဲ့အတွက်ကြောင်းထုတ်ခံရမယ်ဆိုပြီးတတိပေးခံထားရတဲ့အထိဖြစ်ခဲ့ရတဲ့ဆယ်တန်းကြောင်းသူမတ်ချောစုဆန်ကတော့သူဘာကြောင့်တပိတ်မှာပါဝင်လာရတယ်လဲဆိုတာကိုအခုလိုပြောပါတယ
်ဒီပေါ်ရီအချမှတ်ထားတဲ့အမျိုးမျိုးရှိတင်ကြတဲ့နည်းစဉ်တွေတမကြိုက်ရလေတစ်နှစ်ချက်စလုံးတမလို့မြန်မာနိုင်ငံအတွက်အများကြီးအရေးကြီးတဲ့အမြင်ရဲ့ပြင်ဆင်မှုအခြေခံကြမ်းနေပါပြီရှင်အခုကတော့အခြေခံလူများစားရေးတော်တော်များများဆိုရှင်တမလို့လို့အခြေခံလူများစားရေးတော်တော်နဲ့အခမဲ့ပေါ့နော်တင်ကြတဲ့ဟိုအများကြီးအရေးကြီးနေပါတယ်ဘာဖြစ်လို့လဲဆိုတော့တမလို့ရာဟိုအော်မိသားတွေဆိုရှင်မထားနိုင်ဘူးလေတချို့ဟာတွေဆိုရှင်အားကြောင့်လို့အခုမြန်မာနိုင်ငံပညာရေးကိုအခုလို့သာပြင်ဆင်ပေးလိုက်မယ်ဆိုရင်အနှစ်ရင်းအားနဲ့အတင်းမှာတအားကြီးတိုးတက်လာမယ်လို့သတိထင်ပါတယ်
ARD ပန်းတနော်အင်မဘက်ကိုတပိတ်စစ်ကြောင်းရောက်ရှိတဲ့အခါမှာတော့ကျောင်းသားတွေနဲ့အတူတပိတ်စစ်ကြောင်းမှာကူညီဖို့လိုက်ပါခဲ့ကြောင်းအင်မဘက်ကဒေသခံတဦးကလည်းအခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပညာရေးကအဓိကလိုအပ်တဲ့ point ပါပဲခင်ဗျအားကြောင့်မို့ထောက်ခံတဲ့အနေနဲ့လိုက်လာကျွန်တော်ဗမာပြည်မှာကဟိုအခြေခံလူသားဆင်းရဲတွေကများပြားတယ်လေအဲ့တော့ကျောင်းမနေနိုင်တဲ့ ကလေးတွေလည်းအများကြီးရှိကြတယ်။ဘာဖြစ်လို့ဆိုတော့မိဘတွေကမပြေလည်တာဖြစ်တဲ့အတွက်အဲ့ကလေးတွေကပါစဒီတနေ့တာဝိုင်းရွဲ့သူတက်နိုင်သေးလေးဝိုင်းရွဲ့ရှားနေတာဖြစ်တဲ့အတွက်အများသောဖြင့်တောမှာပညာရေးမထားနိုင်တဲ့လူတွေတော်တော်များများပဲဗျ။အာကျွန်တော်တို့ကထောက်ခံတဲ့အနေနဲ့ကျွန်တော်တို့အင်းမအမဟိုနာရေးကိုညီမှုအသင်းရနေပြီးတော့ဟိုကျွေးမွေးရေးအနေနဲ့ကျွန်တော်တို့လိုက်လာတာပေါ့
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့တပိတ်စစ်ကြောင်းကចောင်းသားတွေကိုတက်ဆိုင်ရာဒေသအသီးသီးကစားတောက်ရေးတွေတာဝန်ယူပေးနေကြပါတယ်။ရန်ကုန်နာရေးကိုညီမှုအသင်းကတော့စေဝါနဲ့တခြားလူအပ်ချက်တွေကိုကူညီဆောင်ရွက်ပေးနေပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးចောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလအတွင်းမှာခရီးရှည်ချီတက်မှုစတင်ခဲ့တာပါ။ချီတက်လမ်းလျှောက်မှုတွေအတွင်းတောင်သာအလွန်နမ်းမြင့်တောင်ကြားနဲ့ပုတ်ပါဝင်တောင်ကြားတွေမှာလည်းနှစ်ချိန်ခန့်တားဆီးခံခဲ့ရပြီးတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒီနောက်အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးကန့်လန့်ခဲ့ပြီးဆွေးနွေးပွဲနှစ်ချိန်လုပ်အပြီးမှာအခြေခံစည်းကမ်းသတ်မှတ်ချက်၉ချက်မှာတင်နှစ်ဖက်အခြေတင်ဖြစ်ခဲ့ပြီးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ၁၂ရက်နေ့နောက်ပိုင်းကိုရွှေ့လိုက်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိညှိနှိုင်းဆွေးနွေးနေစေကာလမှာပဲကျောင်းသားကောင်းဆောင်တချို့ရဲ့နေအိမ်အနားမှာလုံခြုံရေးရဖိအားပေးမှုတွေရှိတယ်လို့ကျောင်းသားတပိတ်စစ်ကြောင်းတဲခေါ်မဲ့ဘုန်းကြီးကျောင်းတချို့ကိုလည်းတဲခေါ်ခွင့်မပြုဘူးဖိအားပေးမှုတွေလည်းရှိနေပါတယ်ရှင်
။မအေးမှာပြပြသွားခဲ့တာပါရှင်။အခုတခါမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုတွေဟာဘလို့အချက်တွေဖြစ်မလဲဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးရန်တရားပြုပြင်ရေးမှာအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေတယ်လို့မြန်မာအရေးလေလာသူတွေကတုံ့တက်ကြပါတယ်။ဒါ့အပြင်အစိုးရရဲ့အုပ်ချုပ်ရေးစနစ်နဲ့ပတ်သက်လို့မြန်မာလူထုရဲ့အသိအမြင်ဗဟုသုတရှိမှုကိုကောက်ခံတဲ့2014ခုနှစ်စစ်တမ်းအရဆိုရင်ပြည်သူအများစုဟာအုပ်ချုပ်ရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအတိအကျမသိသေးတာကိုတွေ့ရတယ်လို့ Isha Foundation အဖွဲ့ကြီးကပြောပါတယ်။ဗဟုနေ့က Washington DC မြို့မှာIsha Foundation ကဦးစီးကျင်းပတဲ့မြမအရေးစွန့်ပွဲအကြောင်းကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မတ်အင်ချင်းနိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာအုပ်ချုပ်ရေးပြောင်းလဲမှုအပေါ်နဲ့နောက်ဒီလူမှုအဖွဲ့အစည်းတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတော့တုံးသက်ဆွေးနွေးပွဲကို American ပြည်ထောင်စု Washington DC မြို့တော်မှာ Asia Foundation ကဦးစီးပြီးတော့ကျင်းပခဲ့တာပါ။အပြောင်းလဲဖြစ်နေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေပေါ်ရိုက်ခတ်မှုတွေကိုဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံက Mitter Foundation ရဲ့အမှုဆောင်ညွှန်ကြားမှုစိုင်းဆိုင်ခန်းကဒီမြန်မာနိုင်ငံကသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြသွားပါတယ်
။ဒီတစ်ပြန်တော့မြန်မာနိုင်ငံရဲ့အနေအထားတွေကိုတင်ပြတဲ့အခါမှာကျွန်တော်မှရှိနေတဲ့ပေါ်ထွက်လာတဲ့အခွင့်အရေးတွေအဲ့ဒါနဲ့အတူတစ်ချိန်တည်းမှာပဲဒီရှိနေတဲ့စိန်ခေါ်မှုတွေလည်းကျွန်တော်ပြောဖြစ်ပါတယ်။အထူးသဖြင့်တော့ကျွန်တော်တို့မြန်မာလူအတိုင်းအဝန်ကိုကြည့်မယ်ဆိုလို့ရှိရင်လူငယ်တွေရဲ့အခမ်းအနားကလူငယ်တွေဟာသူတို့ဟိုလှုပ်ချင်ကြင်ချင်တာတွေအများကြီးရှိတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့ကိုစူးစမ်းဖို့အတွက်နေရာပေးဖို့လိုတဲ့ဟာတွေလည်းကျွန်တော်အများကြီးမြင်ရတာရှိတယ်။နောက်စစ်ဘေးဒဏ်ခံရတဲ့ဒေသတွေမှာဒီအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့မှာပေါ့နော်။ဒါတွေကျွန်တော်စူးစမ်းလှုပ်ဆောင်ဖို့လိုတယ်။ဒါတွေကိုနောက်မဖြစ်ရအောင်ကျွန်တော်တို့လုပ်ဖို့လိုတဲ့ဆရာဟာတွေကိုအဓိကပြောဖြစ်ပါတယ်အထူးသဖြင့်တော့ဒီရှမ်းပြည်နယ်မှာမြောက်ပိုင်းမှာဖြစ်သွားတဲ့ဒီဇေနဝန်ထမ်းဆရာမလေးနှစ်ယောက်မတိန်ကျင့်ခံရပြီးအသက်ခံရတဲ့ကိစ္စရဲ့နဲ့ဆက်လင်းပြီးတော့မှဒါလေးကိုလည်းပြောဖြစ်ပါတယ်
ဦးဆောင်ဆွေးနွေးသူတဦးဖြစ်တဲ့ Asia Foundation ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကင်နန်ကလည်း
တွင်ကူးပြောင်းရေးနဲ့ပတ်သက်လို့မြန်မာလူထုရဲ့အသိပညာဗဟုသုတဘလောက်ရှိတယ်လဲဆိုတာကို Asia Foundation ကနေ2014အတွက်စစ်တမ်းကောက်ယူသူတေသနပြုစုထားတဲ့စာရန်ကိုလည်းသူကတင်ပြသွားပါတယ
် Upcoming election in Myanmar in 2015 at the end of this year I think what
our survey said တဲ့အရာဒီနှစ်ကောင်မှကျင်းပမယ်ရွေးကောက်ပွဲကိုမြန်မာပြည်သူတွေအထူးစိတ်ဝင်စားနေတာတွေ့ရပါတယ်ဒီရွေးကောက်ပွဲကနေတိုးတက်ဖြစ်ထွန်းမှုတွေထွက်ပေါ်လာမယ်လို့လည်းအကောင်းမြင်မျှော်လင့်ထားပါတယ်ဒါပေမဲ့တစ်ဖက်မှာစိတ်ဝင်စားဖို့ကောင်းတာကအစိုးရရဲ့ဖွဲ့စည်းအုပ်ချုပ်ပုံရန်တရာပေါ်လူလူရဲ့အသိအမြင်ဗဟုသုတကတိတ်ကိုနှဲပါနေတာပါဥပမာပြောရရင်44ရာနှုန်းလောက်ကသမရကိုဓာတ်ရိုက်မဲပေးပြီးရွေးချယ်နိုင်တယ်လို့ထင်နေတာပါတကယ်ဆိုရင်လူလူကဓာတ်ရိုက်ရွေးချယ်တင်မြှောက်ခွင့်မရှိပါဘူးနောက်တစ်ချက်ကပြည်ထောင်စုဝန်ကြီးတွေကိုလည်းဓာတ်ရိုက်ရွေးချယ်နိုင်တယ်လို့ထင်နေကြသူကရာနှုန်း30အထက်မှာရှိနေတာပါဖွဲ့စည်းပုံအရဆိုရင်အဲ့ဒီလိုမဟုတ်ပါဘူးဒါကြောင့်ရွေးကောက်ပွဲအင်္ဂါရက်နဲ့ညီဖို့အတွက်ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူတွေကိုရှင်းပြဖို့အတွက် လိုအပ်နေပါတယ
်မြန်မာနိုင်ငံမှာအုပ်ချုပ်ရေးဒီပြောင်းလဲမှုအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးတဲ့အခါမှာဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ MDRI ရဲ့အဖွဲ့ဝင်ဒေါက်တာတင်မောင်တန်းကနေပြီးတော့အခုလက်ရှိအစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေစိတ်ခေါ်မှုတွေကိုတင်ပြသွားပါတယ
်အဓိကတော့အုပ်ချုပ်ရေးရန်နေရာဖြစ်ပြီးပြောင်းလဲမှုပေါ့နော်အဲ့ဒီမှာကျွန်တော်တို့ဆက်ခံခဲ့ရတဲ့အတိတ်ကပေးထားတဲ့အခြေအနေပေါ့နော်အဲ့ဒီအပိုင်းရဲ့နောက်တစ်ခုကအခုအစိုးရတက်ပေါ့နော်အစိုးရကြုံတွေ့နေရတဲ့စင်ခေါ်ချက်တွေနောက်မှလည်းကြုံပြရမယ့်စင်ခေါ်ချက်တွေအဲ့ဒါလေးအဓိကပြောတာပါပဲအများသောအားဖြင့်ရပ်ဘက်ကိုပြောင်းလာကြတဲ့စစ်ဘက်ကအရာရှိတွေပေါ့နော်အရပ်ဘက်အရာရှိနေသူတို့နဲ့ဘာခွာလဲဆိုသူတို့ကတော့အမိန်ပေးရင်ပေးတဲ့တိုင်းအကောင့်ထဲပေါ်တာပေါ့နော်နောက်ပြီးရင်လည်းနည်းနည်းတင်းတင်းကြပ်ကြပ်ပြင်းပြင်းထန်ထန်အကောင့်ထဲပေါ်ကြတာရှိတယ်ပေါ့နော်ဒီတော့ဒီအရပ်ဘက်ကတက်လာတဲ့လူတွေနဲ့စစ်တပ်ကလာတဲ့လူတွေကြားမှာပြည်ပကတည်းလည်းရှိကြပါလေသို့တော့သူတို့ကိုယ်တိုင်ကိုကဒီစနစ်ကိုမကြိုက်တာကျွန်တော်တို့သွားတွေ့ရတယ်သူတို့ ਨੇ ဒီပုပ်ကိုရေးဆိုင်ရာပြောကြပြီပေါ့နော်ဆိုလို့ရှိရင်ဒီသွားနေတဲ့စနစ်အပေါ်မှာဘဝင်မကြဘူးပြောင်းကျင်တယ်သူတို့လည်းတစ်ဖက်မှာတော့ဘယ်လိုပြောမှမသိဘူးအဲ့ဒီနေရာမှာတော့ကျွန်တော်ထင်တယ်အရက်ဘက်ကတက်လာတဲ့အရာရှိတယ်လည်းအတူတူပဲလို့ကျွန်တော်ထင်တယ်နော်တကယ်လို့နိုင်ငံရေးအဆင့်နဲ့ဘျူရိုကရေစီအဆင့်ကိုခွဲခြားနိုင်မယ်စီးပေါင်းတတ်နိုင်မယ်ပေါ့နော်တတ်နိုင်မယ်ဒီဘက်မှာလည်းလိုအပ်တဲ့နော်စွမ်းဆောင်ရည်တွေကိုမြင့်တင်နိုင်မယ်နော်ခေတ်သစ်အုပ်ချုပ်ပုံရန်ရာကိုဘယ်လိုနော်စီမံခန့်ခွဲတဲ့ဆိုတာတွေကိုကျွန်တော်တို့သဘောပေါက်လာမယ်စနစ်တွေရှိလာပြီဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်စောစောကအခက်အခဲတွေအတော်အတန်ပြည့်လည်သွားလိမ့်မယ်လို့ထင်ပါတယ
် Asia Foundation ရဲ့ဆွေးနွေးပွဲဖြစ်မြောက်ဖို့အတွက် Chevron Corporation ကနေပြီးတော့ကူညီပံ့ပိုးပေးခဲ့တာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုမြန်မာရေးစိတ်ဝင်စားတဲ့ American ပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာတန်တမန်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်မကြခင်မှာတော့နိုင်ငံရေးအကြမ်းဖက်မှုတွေနိုင်ငံတကာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအမေရိကန်ဘယ်လိုကင်တွယ်ဖြစ်ရှင်းမလဲဆိုတာသိရပါမယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှိမှာခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမပြုကပ်ပြားတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်။ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆွေးပြေးတွေဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323855994 fax နံပါတ် 2323855992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သာဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
တရရလေးလိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေရှင်။အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်သမ္မတအိုဘားမားရွေးချယ်ခံထားရသူမစ္စတာအက်စတန်ကာတာကယူကရိန်းကိုစစ်လက်နက်တွေပံ့ပိုးမဲ့အစီအစဉ်နဲ့ဂျော်ဒန်နိုင်ငံကိုလက်နက်တွေအမြန်ဆုံးရောင်းချနိုင်ရေးအစီအစဉ်တွေကိုထောက်ခံတဲ့အကြောင်းပြောလိုက်ပါတယ်။ဒါ့အပြင်အီရန်နဲ့အစ္စလာမစ်စစ်သွေးကြွတွေဟာအရှေ့အလယ်ပိုင်းဒေသအတွက်ကြီးမားတဲ့ချိန်ချောက်မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းကိုလည်းပြောသွားပါတယ်။သမ္မတအိုဘားမားရဲ့လုံခြုံရေးဆိုင်ရာမူဝါဒတွေပေါ်အပြင်းထန်ဝေဖန်ခဲ့တဲ့ Republican အမတ်တွေထိန်ချုပ်ထားရာအထက်တွက်လွှတ်တော်ကလက်နက်ကိုင်အဖွဲ့အစည်းများဆိုင်ရာကော်မတီကြားနာပွဲအတွင်းကာကွယ်ရေးဝန်ကြီးလောင်းအက်စတန်ကာတာကအခုလိုထွက်ဆိုသွားခဲ့တာပါ။ဒီကြောင့် VOA သတင်းတောက် Michael Bowman ရဲ့သတင်းပေးပို့ချက်ကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခပုံမကျပြန့်ပြီးပြင်းထန်လာနေတာကြောင့်ရုရှားကကြောရောင်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေကိုတွန်းလှန်နိုင်ဖို့ယူကရိန်းအစိုးရအနေနဲ့အမေရိကန်ထံကနေစစ်လက်နက်အကူအညီတွေလိုအပ်နေတဲ့အကြောင်းကာကွယ်ရေးဝန်ကြီးလောင်းအက်စတန်ကာတာကပြောပါတယ
် Because I think we need to support the Ukrainians in defending themselves but I incline in the direction of providing them
Ukraine တွေသူတို့ကိုသူတို့ခုခံကာကွယ်နိုင်ဖို့ကျွန်တော်တို့ထောက်ပံ့ပေးဖို့လိုတယ်လို့ထင်ပါတယ်မိသားတဲ့မိကုံကိုပြန်ဖြေရမယ်ဆိုရင်တော့စစ်လက်နက်ပစ္စည်းတွေကိုပါအကူအညီပေးဖို့ကျွန်တော်အနေနဲ့လိုလားပါတယ်
အခုချိန်ထိတော့အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းမဟုတ်တဲ့တခြားအကူအညီတွေကိုပဲပေးမယ်ဆိုတဲ့မူဝါဒကိုချမှတ်ကျင့်သုံးနေတာဖြစ်ပေမဲ့အဲ့ဒီမူကိုပြန်လည်သုံးသပ်နေပြီဖြစ်ပါတယ် တကယ်လို့ကာကွယ်ရေးဝန်ကြီးအဖြစ်သူ့ကိုအတည်ပြုခန့်အပ်လိုက်မယ်ဆိုရင်အစ္စလာမစ်စစ်သွေးကြွတွေအပေါ်ပြုလုပ်နေတဲ့စစ်စင်ရေးတွေမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်ဖြစ်တဲ့ဂျော်ဒန်နိုင်ငံကိုစစ်လက်နက်တွေအများဆုံးရောင်းချနိုင်ဖို့ဆောင်ရွက်သွားမယ်လို့အက်ရှတန်ကာတာကပြောပါတယ်ဂျော်ဒန်တပ်လက်ရေးမှူးကိုတပ်ဖြတ်လိုက်တဲ့အပေါ်လက်စားချေတဲ့အနေနဲ့အစ္စလာမစ်သွေးကြွနှစ်ယောက်ကိုဂျော်ဒန်အစိုးရကကြိုးစွဲချတပ်ဖြတ်လိုက်ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တဲ့အပေါ်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကလည်းသဘောတူလက်ခံပါတယ်
This committee's immediate concern is to ensure Jordan has all the equipment and resources necessary
ဂျော်ဒန်နိုင်ငံအနေနဲ့ ISIS အဖွဲ့ကိုဆက်ပြီးတော့တိုက်ခိုက်နိုင်မှုလိုအပ်တဲ့စစ်လက်နက်တွေအများဆုံးရနိုင်ရေးဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုဒီကော်မတီကစိုးရိမ်နေတာပါအ
မေရိကန်စစ်တပ်အများအားအဆင်သင့်ဖြစ်နေအောင်ပြင်ဆင်ထားနိုင်ရေးကိုအဟံတားဖြစ်စေမဲ့ကာကွယ်ရေးအသုံးစရှော့ချတာမျိုးမလုပ်ဆောင်ဖို့အက်ရှတန်ကာတာကသတိပေးပြောကြားလိုက်ပြီးအာဖဂန်နစ္စတန်နိုင်ငံမှာရထားတဲ့အမေရိကန်ရဲ့အောင်မြင်မှုတွေကိုလည်းထိမ့်သိမ်းသွားမယ်လို့ပြောပါတယ
် And our ends with respect to ISIL needs to be its lasting defeat
ISIL the Islamic State တွေကိုအနိုင်တက်ခိုက်တယ်လို့ကျွန်တော်ပြောတာကသူတို့ခေါင်းပြန်ထောင်မလာနိုင်အောင်လို့ရည်ရှိရှုံးနိမ့်နေစေရေးကိုဆုလိုတာဖြစ်ပါတယ်
ဒီလိုပြောဆိုမှုတွေဟာအစ္စလာမစ်စစ်သွေးကြွတွေကိုတက်ခိုက်တဲ့နေရာမှာအမေရိကန်အစိုးရအနေနဲ့အင်အားအပြည့်အသုံးချခြင်းမရှိတဲ့အပေါ်အစင်တဆိုင်ဝေဖန်လာခဲ့တဲ့အထက်လွတ်တော်အမတ်မက်ကင်းကတော့ဒါဟာမဟာဗျူဟာကျတဲ့ပြောဆိုမှုမဟုတ်ဘူးလို့မြင်ပါတယ
်။ Doesn't sound like a strategy to me.
အချုပ်အဖင်းတော့ကြားနာပွဲအတွင်းဝန်ကြီးလောင်းကာတာကိုပါတီကြီးနှစ်ခုစလုံးကနူးနူးထွေးထွေးကြိုဆိုခဲ့ကြပြီးအမေရိကန်စစ်ဌာနချုပ်အတွက်ချပေးထားတဲ့ဒေါ်လာတန်တသိန်းလောက်ကိုလက်နက်တွေဝယ်ယူတဲ့နေရာမှာအကျိုးရှိရှိအသုံးချဖို့တိုက်တွန်းပြောဆိုခဲ့ကြပါတယ်။ကျန်းမာရေးပီကန်နီမှာ Republican လွတ်တော်အမတ် Roger Wicker ပေးလိုက်တဲ့မှတ်ချက်ကြောင့်လဲ Ashton Carter အနေနဲ့ကာကွယ်ရေးဝန်ကြီးအဖြစ်အတည်ပြုချက်ရနိုင်လိမ့်မယ်ဆိုတာသိကြသလောက်ရှိနေပါတယ
်။ I look forward to supporting your confirmation and look forward to working with
ခင်ဗျားအတွက်ကျွန်တော်အတည်ပြုပေးနိုင်မယ်လို့မျှော်လင့်တယ်လို့မကြခင်မှာအလုပ်တွေအတူတွဲလုပ်နိုင်မယ်လို့လည်းမျှော်လင့်ပါတယ်။
တကယ်လို့အတည်ပြုချက်ရရှိခဲ့ရင်တော့ Ashton Carter အနေနဲ့2013ခုနှစ်ခေတ်ကကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်လာခဲ့တဲ့ Chuck Hagel နေရာမှာအစားထိုးတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ခင်ဗ
ျ။ကိုဇော်ဝင်းလှိုင်တင်ပြပေးခဲ့တာပါရှင်။ VOA American တန်ရက်ကြာသပတေးနေ့ညနေဘက်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လင်းပေးနေတဲ့ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းရေဒီယိုအစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ကြရမှာပါရှင်။အခုညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်
။ယူကရိန်းကပက်ထရိုပိုလိုရှန်ကိုပါဝင်ဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကျွန်မတို့ကိုဒီကနေ့ပဲရောက်သွားတဲ့အချိန်လေးမှာပဲရင်ကျိုင်းကလန်ချက်တတိယအတွက်ဆွေးနွေးဖို့ပြင်သစ်နဲ့ဂျာမနီနိုင်ငံကခေါင်းဆောင်တွေလည်းယူကရိန်းကိုသွားမှာဖြစ်တဲ့အကြောင်းကြေညာကြပါတယ်။ပြင်သစ်သမ္မတဖရန်ဆွာအူလန်ကတော့ဂျာမန်ဝန်ကြီးချုပ်အန်ကလာမာကဲနဲ့အတူယူကရိန်းနိုင်ငံကိုသွားပြီးရင်ကျိုင်းအတွက်ကလန်ချက်တတိယကိုတင်ပြမယ်လို့ပြောဆိုခဲ့တာပါ။ပြင်သစ်သမ္မတနဲ့ဂျာမနီဝန်ကြီးချုပ်တို့ဟာယူကရိန်းသမ္မတနဲ့ဒီကနေ့တွေ့ပြီးတော့ရုရှားခေါင်းဆောင်တွေနဲ့တွေ့ဖို့မော်စကိုမြို့ကိုခီးဆက်မှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမှာခီးစတဲ့လင်းပြက်ကြာကတည်ဆုံးသူအရေအတွက်ဟာဒီကနေ့ထိဆိုရင်တော့31ယောက်ထိရှိသွားပြီးနောက်ထပ်လူပေါင်း12ယောက်ပျောက်ဆုံးနေစေဖြစ်တာကြောင့်ရှာဖွေကိစ္စရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပါတယ်။ Transition လေကြောင်းလိုင်းကအင်ဂျင်နှလုံးတက်လေရင်ဟာထိုင်ဝမ်ကျွန်းနဲ့မနီမွေးမှာရှိတဲ့ကင်နမ်ကျွန်းကိုဦးတည်ပြီးတိုက်ပွင့်မျိုးတော့ဆောင်ရှင်လေစိတ်ကနေထွက်ခွာပြီးမချခင်မှာပဲပြစ်ချသွားခဲ့တာပါ။ထိုင်ဝမ်အနာမနီကတော့မတော်တဆမှုအတွင်းကလင်းငယ်တူပါဝင်လူ15ယောက်အသက်မသေလွတ်မြောက်ခဲ့ကြောင်းပြောပါတယ်။ American ပြည်အစုမှနှစ်စဉ်ချင်းပါတဲ့စွတောင်းမြစ်တာပို့တာတဲ့မင်းဆက်စားပွဲမှာသမဘရဂိုဝါမာယိုတိဘက်ဖုန်တော်ကြီးဒလိုင်းလာမားပါတက်ရောက်မှာဖြစ်ပေမဲ့တိုက်ရိုက်တွေ့ဆုံမှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးတရုတ်နိုင်ငံကမချင်မနှက်ဖြစ်နေတဲ့တိုက်ရိုက်တွေ့ဆုံမှုမျိုးဖြစ်လာနိုင်သလားဆိုတာမျိုးကိုလည်းအင်ဂျီရိုတာဝန်ရှိသူတွေဘက်ကတိတိကျကျဖြေတာမျိုးမရှိပါဘူးနိုင်ဂျီးရီးယားစစ်သွေးကြဖွဲ့ဘိုကိုဟရမ်နဲ့နိုင်ငံစုံကစစ်တပ်တွေနေဆက်ဖြတ်ကျော်တိုက်ပွဲတွေဖြစ်နေချိန်မှာပဲဒီကနေ့ကင်မရွန်နိုင်ငံမြောက်ပိုင်းမှာစစ်သွေးကြတွေကလူအများများကိုတပ်ဖြတ်ခဲ့တယ်လို့အစိုးရတာဝန်ရှိသူတူကပြောပါတယ်အင်အား800လောက်ရှိတဲ့စစ်သွေးကြတွေကခရံဖျားရောက်နေပလီတွေရွာတွေကိုမီးတင်ရှို့ပြီးကင်မရွန်စစ်တပ်နဲ့တိုက်နေတဲ့စစ်သွေးကြွအဖွဲ့မှာပူပေါင်းမှုလက်မခံတဲ့သူတွေကိုလည်းတပ်ဖြတ်ခဲ့တယ်လို့ကင်မရွန်ဆိုရတာဝန်ရှိသူတူကပြောခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါ။ဒီညနေစီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin The Waits ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.